ဩစတြေးလျနိုင်ငံကစစ်စစ်ပြီးဆီလို့မဲ့ဒုက္ခသည်တွေကိုသူတို့နိုင်ငံမှာအမြဲတမ်းနေထိုင်ခွင့်မပေးနိုင်ဘူးလို့ဖိလစ်ပိုင်သမ္မတဘနီညိုအကွီနိုကပြောလိုက်ပါတယ်ဒုက္ခသည်တွေကိုလက်ခံဖို့ဩစတြေးလျရဲ့ကမ်းလှမ်းချက်ကိုသူတို့အနေနဲ့လေ့လာပြီးအလေးနဲ့ထားစဉ်းစားနေတယ်လို့သမ္မတအကွီနိုကပြောပါတယ်ဒါပေမဲ့ထက်သွင်းစဉ်းစားရမယ့်အချက်လက်တချို့ရှိနေသေးတယ်လို့သမ္မတအကွီနိုကသတင်းတော်တွေကိုပြောကြပါတယ်ဖိလစ်ပိုင်နိုင်ငံရဲ့လူဦးရေဟာသူတို့တဲ့တိတိတသာများပြားတယ်ဆိုတော့ဩစတြေးလျအနေနဲ့အတိအမှတ်ပြုတင်ကြောင်းလက်ရှိအနေအထားအရဖိလစ်ပိုင်ပြည်သူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့လိုအပ်ကြောင်းအကူအညီပေးခြင်းပေမဲ့သူတို့အနေနဲ့ဘယ်လောက်အထိအကူအညီပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့ကန့်သတ်မှုတွေရှိနေတယ်လို့သမ္မတအကွီနိုကပြောပါတယ်ဖိလစ်ပိုင်နိုင်ငံကလူဦးရေတန်း100ရဲ့၄ပုံ၃ပုံလောက်ဟာစင်ရနွမ်ပါမှုဆန်တမတ်ချက်ရဲ့အောက်မှာနေထိုင်နေရတာပါဩစတြေးလျနိုင်ငံကပြန်လည်နေရာချထားပေးမဲ့ဒုက္ခသည်တွေကိုဖိလစ်ပိုင်ကလက်ခံပေးရင်ငွေကြေးအရထောက်ခံပေးအထောက်ပံ့ပေးမှာဖြစ်ပါတယ်အလားတူပဲဩစတြေးလျဒုက္ခသည်တွေကိုကမ်ဘောဒီးယားနိုင်ငံကလက်ခံခဲ့တဲ့အထက်မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်2ဦးလည်းကမ်ဘောဒီးယားမှာရှေ့ပြောင်းနေထိုင်ခဲ့ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအပါအဝင်အီရန်အာဖဂန်နဲ့တခြားနိုင်ငံတွေကဒုက္ခသည်တွေဟာဩစတြေးလျနိုင်ငံမှာအခြေချနေထိုင်ဖို့မျှော်လင့်ချက်နဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းထွက်ပြေးလာခဲ့ကြတာဖြစ်ပါတယ်